စကားတိုင်းရင်းမပင်မျိုးနယ်တွေကကောင်းစင်ကြီးရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကောင်းစင်ကြီးရွာကိုလည်းစစ်ကောင်စီတပ်တွေကမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်နဲ့ကံပလူမြို့နယ်တွေကရွာတွေမှာလေစစ်ကောင်စီစစ်ကြောင်းကနေမီးရှင်းလင်းရေးတွေကြောင့်ထိတာကံတွေလက်လက်ကြီးထိမှန်ပြီးတိုက်စုံးတာတွေရှိတယ်လို့ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကြောင့်ကံကလာတဲ့သတင်းကိုမက်ဆူမွန်ကတင်ဆက်ပေးထားပါတယ်။
စကိုင်းတိုင်းရင်းမပင်မြို့နယ်ကောင်းစင်ကျေးရွာကိုဖြတ်ပြီးတော့ပလဲဘက်ကိုစစ်ကောင်စီစစ်ကား100ကျော်လောက်တက်သွားတဲ့ဂျွန်လ16ရက်နေ့ကလေးကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ဆောင်နေကြရပါတယ်။အဲ့ဒီစစ်ကောင်စီရင်နှန်းဟာပလဲနယ်ဘက်ကိုဆက်မသွားတော့ဘဲကောင်းစင်ရွာကိုပြန်ဝင်လာပြီးဂျွန်လ19ရက်နေ့အထိကောင်းစင်ရွာထဲမှာပဲတက်ဆွဲထားခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဂျွန်လ20ရက်နေ့မှာလည်းကောင်းစင်ရွာတွေကစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကြေးရွာကိုလည်းမီးရှို့နေတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဆရာတော်တပါးကအခုလိုမိန့်ပါတယ်
။ဒီလမ်းမှာရှိတဲ့ကောင်းတဲ့ကြေးရွာကိုမနေ့ရှစ်ခွဲ9နာရီလောက်ကမီးရှို့သူတို့အရှိကိုထွက်သွားတဲ့အချိန်မှာပဲဦးနဲ့အပါအဝင်ပေါ်တော့ဒေသခံပြည်သူတွေကဝမ်းပြီးတော့မီးငြိမ်တက်ကြတယ်ပေါ့နော်။အဲဒီလိုမီးငြိမ်တက်တယ်ဆိုရင်ပဲပြန်ပြီးတော့အရှိရအနေပြန်ဝင်လာတယ်ပေါ့ဒီမှာကြီး။အဲ့လိုဝင်လာတဲ့အခါကျတော့ဒီပြည်ရဲ့ပြည်ကမှုတွေကြောင့်မူလို့ဒီဥရင်းတို့လည်းအသက်လူပြီးတော့ပြေးခဲ့ရပြီးတော့အခုတခါကြာနေခဲ့တဲ့ဒေသခံပြည်သူကပေါ်ရေးအဖွဲ့တွေနဲ့ပြည်ထောင်စုအတိုက်ပွဲဖြစ်နေရတယ
်စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတွေကအိမ်ဘယ်နှလုံးမီးလောင်ခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးစစ်ကောင်စီစစ်ကြောင်းရွာနီးကနေဖြတ်သွားကြတဲ့ကကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကဆက်ပြီးမိန့်ပါတယ်
ပြရတာတော့သူတို့ဒီနယ်မှာစစ်ကောင်စီရင်နဲ့တရားကြော်ဖြတ်တယ်ဆိုရင်ပဲဒီလဲဒီနယ်မှာရှိတဲ့ရွာပေါင်းများစွာပေါ့တော့ဒကမာကြီးဒီရေမပင်ကနေဒီဘက်ဆိုရင်၄၅၆ရွာလောက်ရှိနေပြီသူရဲ့အပြင်လေထောင်ကျော်မှာပေါ့နော်ဒီလဲဘေးမှာတိုးတမြရွာတွေတည်းကနေမှာဒီလဲဒေသတည်ဘူးအဖို့တားပစ္စည်းများနဲ့အတူနောက်ဆုံးဒီလက်ထိုးလွှာမကြံသပွဲကလက်ထိုင်အစားရှိတဲ့အိမ်သုံးပစ္စည်းမျိုးတုံကိုကားတွေနဲ့တင်းယူလာတယ
်ဗျ။ဂျွန်လ18ရက်နေ့စနေနေ့ကရွှေဘိုခရိုင်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်3စီးနဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နယ်အစပ်ကလမကျေးရွာအုပ်စုတွေကလက်ကောက်ကျရွာအနီးမှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်အရသားနှစ်ဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဆက်နေ3စီးနဲ့ဆင်းလာပြီးတော့ကြောင်မြောင်းမကျဆင်းလာပြီးတော့ကလမကျေးရွာပါအဲ့ဝါတာနာတော်ကြီးနဲ့လာပြီးတော့အဲ့ဒါစစ်ကောင်စီနဲ့ပြူစော်ရေးအဖွဲ့ပါရင်လက်လက်ကြီးတွေနဲ့ပြစ်တယ်လက်ကောက်ကြသေးရွာကဆောင်ဆန်းဝဲအဲ့၃၆နှစ်အရွယ်အဲ့ဒီမှာအနည်းလူဟောင်းစီကဘုံကုန်းကကမှဆုံးတယ်လက်လက်ကြီးချိန်မှပြီးတော့အဲ့ဆုံးမုံကုန်းသေးရွာကအောင်ကြီးဆိုတဲ့ကလေးသူကလည်းအသက်35ပတ်စာလောက်ပဲသူလည်းတည်သူလည်းလက်လက်ကြီးချိန်မှတာပဲအဲ့ဆုံးမုံကကလေးဆိုတဲ့ကလေးကညာဘက်လက်မောင်းလက်နေပြီးပြန်ပြီးတော့ဒီမှာလက်မောင်းအစင်းလက်ဆက်ရတယ
်အဲ့ဒီစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့လက်ကောက်ကျကျေးရွာအနားမှာတနအီခွဲဝင်းကျင်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်အဲ့ဒီပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေပြန်မဆုတ်ခင်မှာလက်ကောက်ကျရွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ
်လက်ကောက်ကျကျောတွေကိုပထမမီးရှို့ရလို့ပြန်ဆောင်နေတဲ့ကျိုးတွေလေးမှာပြန်ဆောင်နေတဲ့နေအိမ်တွေမှာလည်းအကုန်မီးရှို့တယ်၎င်းကြရွာတွေကဆက်ဆောင်နေတဲ့လက်အပြန်ကိုရကိုပြန်ကြရပြီဆိုပြီးတော့ယာယီတဲဆောက်ပြီးနေရတဲ့လေတွေကိုထပ်ဆို့ရပါဗျာအမဲဆုံးကိုလုံးနဲ့မနေပ
ါကံဘလူမျိုးနယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကြေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတစ်လျှောက်ကြေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိတယ်လို့တချို့ကတော့အလောင်းမဲပြန်တွေ့ရတာဒီအများကြီးရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ဒီကတော့တပတ်အတွင်းကဆိုရင်ကျွန်တော်တို့ဒီဝါဒီမှာအများကြီးအတက်ခံရတယ်။ဒီကတော့3ရက်လောက်ကလည်းကျွန်တော်တို့အရှိဆုံးပြန်လာတဲ့ဆက်ကောင်ကလမ်းမှာမိတယ်၊ကျင်းပေါ်9ရက်ကလည်းတစ်ခါတည်းတက်သွားတယ်။ကျွန်တော်တို့ဇော်ချောင်းလူတက်ကိုမီးရှို့ပြီးတော့ကျွန်တော်တို့အင်ကွန်ဘက်တက်တဲ့ဆက်ကောင်ကအပြန်ပေါ့ဗျာ။သူကချက်တင်းဝင်ချက်တင်းကနေပြီးဒုတိယတက်တော့ဆက်ထွက်ဆက်တွေ့တဲ့အချိန်မှာမှကျွန်တော်တို့အခုဒီဟိုပေါ့လမ်းမှာတွေ့ရရွာကလူကြီးကိုပါရဲခွေသူကတော့ပြည်ရဲပေါ့ဗျာဟိုကျွန်တော်တို့ကြည့်ပါဘာကပါပေါ့ဗျာအဲ့လို ကျဆယ်ပြီးတွေ့ရလူဖမ်းပြီးတော့ကျွန်တော်တို့မတင်ငါလူကြီးတိုင်းတက်ပြထားရတာပဲကျွတ်တုတ်ပြီးတော့ဟိုတချို့လည်းပြန်လွတ်တာရှိတယ်လို့တချို့ကကြတော့လေတင့်မော်တေးပါပဲကျွန်တော်တို့ငါရောက်ပါနာဦးနှစ်ယောက်လောက်ပြန်လွတ်တာတို့ပါလို့တော့ရှိတယ်ပြပါလို့ဆိုအသေးစိတ်တော့ကျွန်တော်တို့အကုန်လုံးလိုက်မရပါဘူးလေရှိတယ်ပြဟိုလူကြီးလူတိုင်းပြန်ဆက်လို့မရတာဒီတော့ပြအဲ့မှာအရသားတွေဖမ်းလာတာရှိတယ် တချို့ကြောင့်လည်းကျွန်တော်ဓာတ်ပေါ်တွေကိုသဘော၅ရက်လောက်နေမှတော့တော်တော်ကြာမှတော့ပြန်တွေ့ပြန်ရှာမှတွေ့တာဟုတ်တယ်ကျွန်တော်တို့ကလည
်းသခိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမုံရွာမြို့ပတ်ပတ်လည်းဖြစ်တဲ့ရင်းမပင်တင်လေ၆ဦးမြင်းမှုအရတော်ဝက်လက်ဆတဲ့နေရာဒီမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်လောက်ရှိနေပါပြီ PDF ဒေသခံပြည်သူကာကွယ်ရေးတပ်တွေဟာကြေးရွာတွေမှာအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါလိမ့်ရှင်